မြန်မာနိုင်ငံတွင်းကအတင်းအဓမ္မမောင်းထုတ်ခံရတဲ့လူပေါင်းများစွာအရေးနဲ့အခြေခံစစ်မြေကိုဖြည့်ရှင်းနိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကတက်ကြွထိရောက်စွာဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံအတွင်ကုလသမဂ္ဂအထွေထွေမှုချုပ်နဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဝန်ကြီးများစနေနေ့ကတွေ့ဆုံခဲ့ကြတာမှာအထွေထွေမှုချုပ်ကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒုက္ခသည်တွေနဲ့နိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအနေနဲ့လွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းမှုရှိတဲ့အခင်းချင်းမျိုးနဲ့သူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိတဲ့အခြေအနေမျိုးမှာဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်နဲ့ဌာနေပြောင်းနိုင်ဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအထွေထွေချုပ်ကအလေးထားပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာထွက်ပြေးခိုလုံနေရတဲ့ဒုက္ခသည်တွေကြားမှာယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ပိုပြီးအထက်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့လည်းအထွေထွေမှုချုပ်ကထပ်လောင်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုရည်ညွှန်းတာဖြစ်ပေမဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုသုံးစွဲမထားပါဘူး။ဒုက္ခသည်တွေဌာနေပြန်ရေးမပြေလည်စေတဲ့အဓိကအချက်တစ်ခုကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိစ္စလည်းပါဝင်ပါတယ်။ဒုက္ခသည်တွေကရိုဟင်ဂျာအဖြစ်အတိအမှတ်ပြုဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပါဘူးရှင်။